ဗြိတိန်အီရန်နိုင်ငံသူနိုင်ငံသားတွေဖြစ်တဲ့နာဇနီဇာကရီရက်ဒ်ကလစ်ဖ်နဲ့အနူရှေအာရှဒီကိုအီရန်ကနေပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဘုနေ့မှာဗြိတိန်နိုင်ငံကိုပြန်လည်ရောက်ဖို့ရှိနေပါတယ်။အီရန်အချင်းထောင်ထဲမှာနာဇနီဇာကရီရက်ဒ်ကလစ်ဖ်နဲ့အနူရှေအာရှဒီတို့ကိုတရားမျှတမှုမရှိဘဲချုပ်နှောင်ထားတာပြီးဆုံးသွားပြီဆိုတာကိုအတည်ပြုဖို့သူ့အနေနဲ့အလွန်ပဲဝမ်းမြောက်မိကြောင်းဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကသူ့ရဲ့ Twitter မှာပြောခဲ့ပါတယ်။ဇာကရီရက်ဒ်ကလစ်ဖ်ဟာအီရန်ကဆွေမျိုးတွေစီကိုအလဲပတ်သွားပြီးတဲ့နောက်တမီးနဲ့အတူဗြိတိန်ကိုပြန်လာဖို့ကြိုးပမ်းနေချိန်2016ဧပြီလမှာတီဟီရန်အပြည်ပြည်ဆိုင်ရာလေဆိပ်မှာထိမ့်သိမ်းခံခဲ့ရတာပါ။သူဟာအီရန်အစိုးရကိုဖြုတ်ချဖို့ကြံစီသူလို့ဆွဆွဲခံခဲ့ရပါတယ်။အီရန်တရားရုံးကနေသူ့ကိုလုံခြုံရေးဆိုင်ရာပြစ်မှုတွေနဲ့2016ခုနှစ်စက်တင်ဘာလမှာထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်။အီရန်နိုင်ငံပွားအာရှဒီကတော့မိခင်စီသွားရောက်လဲပတ်ချိန်2019ဩဂုတ်လမှာတီဟီရန်မှာဖမ်းဆီးခံခဲ့ရပါတယ်။အီရန်အာဏာပိုင်တွေကသူ့ကိုအစ္စရေးအတွက်တရှိုးလုံးမှုဆွဲချက်နဲ့တီဟီရန်အကျဉ်းထောင်မှာထောင်ဒဏ်10နှစ်ချမှတ်ခဲ့တာပါ။အီရန်နိုင်ငံပိုင်မီဒီယာကတော့ဗြိတိန်အနေနဲ့အီရန်အပေါ်ကာလကြာရှည်ရှိနေတဲ့ကျွေးမြီဒေါ်လာတန်930ပေးချေခဲ့တယ်လို့ဖော်ပြထားပါတယ်။အီရန်ဆိုရဟာနှစ်ဖက်နိုင်ငံသားဖြစ်ခံယူထားသူတွေကိုဒဇဂန်ဖြစ်ထိမ့်သိမ်းပြီးအပေးယူလုပ်နေကြောင်းလူခွင့်ရေးအဖွဲ့ရဲ့ဆွဆွဲချက်တွေကိုတော့အီရန်ကငြင်းဆိုထားပါတယ်။